နိုင်ငံတော်လှည့်ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ဖမ်းဆီးခံထားတဲ့ Righteous သတင်းသမားနှုတ်ကိုအမခံမပေးဖို့အတွက်ကျက်သပရီးနေမှာမြောက်ပိုင်းခင်ကြားရုံကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့အများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးရုံးပြောခွင့်ရ Rupert Goville ကပြောကြားခဲ့ပါတယ်
We deeply regret the continuing detention of two Reuters journalists in Myanmar following yesterday's decision by a court to refuse them bail.
Reuters သတင်းတောင်နှစ်ယောက်ကိုတရားရုံးကနေအာမခံပေးဖို့မနေ့ကပဲဆုံးဖြတ်ခဲ့တယ်လို့ဂူရီဆက်ပြီးဖမ်းထားတာနဲ့ပတ်သက်ပြီးကျွန်တော်တို့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။သူတို့ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ထပ်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။ဒီသတင်းတောင်နှစ်ကိုဖမ်းဆီးထားတာဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိတိသားသားကျဆင်းလာနေတာကိုပြသနေတယ်လို့လည်း Mr. Goville ကပြောပါတယ်။ဖမ်းဆီးခံထားရတာရက်တစ်ပတ်6ပတ်ကျော်နေပြီဖြစ်တဲ့သတင်းတောင်အသက်31နှစ်အရွယ်ကိုဝါလုံးနဲ့28နှစ်အရွယ်ကိုကျော်စိုးတို့နှုတ်ကအရေးကြီးတဲ့လှည့်ဝှက်အထောက်အထားတွေကိုရဲနှစ်ဦးစီကနေရယူခဲ့တယ်လို့ရဲဘက်ကဆွဆွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်။ Reuters သတင်းဌာနမှာအလုပ်လုပ်နေတဲ့သူတို့နှစ်ဦးကရခိုင်ပြည်နယ်ရင်းကသတင်းတွေကိုထောက်လန်းနေတာဖြစ်ပါတယ်။တချင်ထဲမှာပဲကချင်ပြည်နယ်ရင်းမှာ KIA ကချင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကနေအစိုးရခံစားထုတ်ပြန်ပြောဆိုခဲ့ပါတယ်။ January 19ရက်နေ့ကစပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲတွေအရှိန်မြင့်လာတာဖြစ်ပြီးဆွန်ပရာဘုံဝိုင်းမော်နဲ့တနိုင်းမြို့နယ်တွေမှာတိုက်ပွဲတွေတိုးလာနေပြီးအိုးရင်ဆန့်ခွာထွက်ပြရသူပေါင်း1800လောက်ရှိနေပြီလို့အစိုးရခံစားမှဖော်ပြထားပါတယ်။